Welcome to the Voice of America in Burmese.
Mingala nya ni khin ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အော်တိုဝါလာနေ့ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီဒီစီစဉ်တွေကိုလိုင်းတိုမီတာ19.25တို့ကနေတည်းထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ရုံးတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ American ပြည်ထောင်စု Las Vegas ကဂီတဖျော်ဖြေပွဲပြစ်ခတ်ခံရတာကြောင့်လူ90သေဆုံးပြီးလူ200ကျော်ဒဏ်ရာရပါတယ်။စပိန်နိုင်ငံကနေကတ္တလိုနီးယားခွဲထွက်ရေးမဲခွဲမှုတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ခေါ်ရေးမြန်မာဘက်ကအဆိုပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရနိုင်တဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုလတ်စ်ဗီဂတ်စ်မြို့ကမနေ့ကကျင်းပတဲ့ဂီတပွဲတော်တစ်ခုမှာပြစ်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရတဲ့တဲ့မှာကြားမှာတော
့ဟိုတယ်တွေကဘယ်လိုလဲဆိုတော့ဟိုတယ်တွေကအားလုံးကလော့ကဒေါင်းလုပ်လိုက်တယ်။လုပ်ပြန်လူလည်းအထက်မဝင်ရဘူး။တွေ့ရလူရအပြင်မထွက်အောင်အလုံးလုံးတဲ့လူပဲဖြစ်ဖြစ်လာတဲတဲ့လူပဲဖြစ်ဖြစ်အဲ့တော့ခုနေစိုးဝင်ကြတာပေါ့အကုန်လုံးကသိရမှာ
Las Vegas ဒေသခံကိုနေလင်းပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင် Bangladesh နဲ့ဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကို WFP အကြီးအကဲတွားရောက်ကြည့်ရှုတဲ့တဲ့ရင်ရှေ့ကပြည်နယ်မြောက်ပိုင်းမောင်တော်အရင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာတာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်တွေအပေါ်တိုင်းရင်းသားတွေရဲ့အမြင်တွေနဲ့စပိန်နိုင်ငံမှာကက်တလန်လွတ်လပ်ရေးအတွက်လူလူသဘောထားခံရဆန္ဒခံယူပွဲမနေ့ကကျင်းပရမှာအစိုးရဘက်ကလာရောက်နေနေလို့လူရနဲ့ချီတန်ရတဲ့တဲ့ရင်ကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုမှတ်တင်ရေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းအမျိုးသားတအုပ်ကပြစ်ခတ်တာကြောင့်အနည်းဆုံးလူ90သေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းရဲကပြောပါရယ်။ဂီတပွဲကျင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာတိုက်ခိုက်သူကနေရာယူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Las Vegas မြို့တော်ရဲတပ်ဖွဲ့အကြီးအကဲ Joseph Lombardo ကသတင်းထောက်တီကိုပြောပါတယ်ပြစ်ခတ်ခံရတဲ့ဂီတပွဲကွင်းပြင်မှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့တနက်ပြစ်တံတွေဇက်တိုက်ထွက်လာနေတာမှာဂီတပွဲကြီးပြိတ္တခေါင်းငုံပြီးအကာအကွယ်ယူနေကြတဲ့ပုံတွေအော်ဟစ်ပြေးလွှားနေကြပုံတွေကိုတွေ့ရပါတယ်တနတ်သမားကအသက်64နှစ်အရွယ်စတက်ဖင်ဖက်ဒေါကဖြစ်ပြီးသူ့ရဲ့နောက်ကျောင်းရာဇဝင်ကိုအာဏာပိုင်တို့စစ်ဆေးနေဆဲဖြစ်ပါတယ်။တကူရောတနတ်သမားဖြစ်ပုံရပြီးသူ့အိမ်ကိုရဲကရှာမယ်လို့လဲရဲဖွဲ့အကြီးအကဲကပြောပါတယ်။အကြမ်းဖက်မှုနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေကတနတ်သမားကိုဖမ်းဆီးဖို့ကြိုးစားရမှာတနတ်သမားကိုတော့အသေးဖမ်းမိတဲ့အကြောင်းနောက်သူ့ရဲ့ဟိုတယ်ခန်းအတွင်းကလက်နက်တွေအများကြီးတွေ့ရတဲ့အကြောင်းလဲရဲမှုကပြောပါတယ်။ဘာကြီးရွယ်ချက်နဲ့လှုပ်တယ်လဲဆိုတာကိုတော့မသိရသေးပါဘူး။တည်င်းအချက်လက်တွေထပ်ရဖို့အတွက်တနတ်သမားရဲ့အခန်းပေါ်အမျိုးသမီးကိုအာဏာပိုင်တွေရှာပွေနေပါတယ်။ဒေသခံတအူးဖြစ်ပြီးတကူတည်းလှုပ်ရှားခဲ့တာလို့အာဏာပိုင်တွေကယူဆထားကြပြီးအခုချိန်ထိတော့သူနဲ့ပတ်သက်တဲ့ဒီသူ့ရဲ့ရွယ်ချက်နဲ့ပတ်သက်ပြီးတော့ရဲကမသိရသေးပါဘူး။ဂီတပွဲပစ်ခတ်မှုအတွင်သေဆုံးသူတွေထဲမှာတာဝန်ချိန်ပြင်ပရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသတဝိုက်မှာ Las Vegas နိုင်ငံတကာ၄စိတ်လည်းရှိနေပြီးပြစ်ခတ်မှုဖြစ်ပွားပြီးနောက်မှာ၄ချောင်းခီးစဉ်တွေကိုလည်းယာယီဆိုင်ငံ့လိုက်ပါတယ်ပြစ်ခတ်မှုအတွင်သေဆုံးရသူတွေနဲ့မိသားစုတွေအတွေ့ထပ်တူကြေကွဲဝမ်းနည်းရပါကြောင်းအမေရိကန်သမ္မတ Donald Trump ကဒီကနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်
အနည်းဆုံးလူ90သေဆုံးပြီး200ကျော်ဒဏ်ရာရထားတဲ့ Las Vegas ဂီတဖျော်ဖြေပွဲပြစ်ခတ်မှုနဲ့ပတ်သက်ဆက်နွယ်ပြီးတော့အမျိုးသမီးတဦးကိုအာဏာပိုင်တွေကရှာဖွေနေကြပါတယ်။ Las Vegas မြို့တော်ရဲဖွဲ့အကြီးအကဲ Joe Lombardo ကတော့တနတ်သမားနဲ့ခီးသွားပေါ်အမျိုးသမီးတဦးကိုရှာဖွေနေကြောင်းဒီအမျိုးသမီးဘယ်မှာရှိနေသလဲဆိုတာကိုလည်းသိရှိထားပြီးဖြစ်တယ်လို့ပြောပါတယ်
But we are interested in a companion that is traveling with him and her name is and I will provide you the name so please be accurate on this
ဒီအမျိုးသမီးနာမည်က Mary Lou Denley ဖြစ်ပြီးအာရှနယ်ဘွားအမျိုးသမီးဖြစ်ပါတယ်အရက်က၄ဘီ၁၁လက်မှရှိပါတယ်ပေါင်ချင်း112ပေါင်ရှိပါတယ်သူမကိုဖမ်းပြီးစစ်ဆေးနိုင်ဖို့စူးစမ်းနေပါတယ်လို့ရဲတပ်ဖွဲ့အကြီးအကဲပြောဆိုသွားခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့နောက်ပိုင်းကဂီတပွဲပြစ်ခတ်ခံရမှုအစပိုင်းမှာတော့ပွဲကြည့်သူတွေကမီရှူမီပန်းပစ်ဖောက်တန်းလို့ထင်ခဲ့ကြတာပါဒါပေမဲ့နောက်ပိုင်းမှာမှတနက်ပစ်ခတ်မှုအဖြစ်သိရှိပြီးအကာအကွယ်ယူကြနောက်ဂီတပွဲကျင်းပရာကနေထွက်ပြေးခဲ့ကြတာလို့ကိုယ်တိုင်တွေ့ကြုံခဲ့ရသူတူကလည်းပြောပါရယ်ခင်ဗျာ
စပိန်နိုင်ငံကနေကတ္တလိုနီးယားဒေသခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ် ဒါပေမဲ့စပိန်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှလို့လဲကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွဲလို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့တနင်္လာနေ့မှာပြောဆိုသွားတာပါ။ဒီအချိန်ကစီးလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွဲပြီးတကွဲတပြားဖြစ်ရမယ့်အချိန်မဟုတ်ဘူးဆိုပြီးလဲဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်။မဲပေးသူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွင်းလူပေါင်း900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ကတလိုနီးယားဒေသအနာပိုင်တွေကပြောပါတယ်။ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေကိုစပိန်အခြေခံဥပဒေခုံရုံးကဆိုင်းငံ့ခဲ့တာပါ။ဒါပေမဲ့လူမှုဆန္ဒခံယူပွဲကိုမဖြစ်မနေကျင့်ပခဲ့ပါတယ်။မဲယုံတွေပိတ်သိမ်းပြီးတဲ့နောက်မှာတော့ကတလိုနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲကာလ်ဖျူစ်တမန်ကလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ခွင့်ရသွားပြီဖြစ်ပြီးဥရောပသမ္မတအနေနဲ့တခြားနိလမရှာဖို့ပြောဆိုလိုက်ပါတယ်။စပိန်အစိုးရဘက်ကတော့ဒါကိုလုံးဝသဘောမတူပါဘူး။ကတလိုနီးယားလွတ်လပ်ရေးကြီးညာမဲ့အရေးကိုကာကွယ်နိုင်ဖို့တရားဥပဒေဘောင်အတွင်းကနေအစိုးရအနေနဲ့အဆုံးစွန်ဆောင်ရွက်မယ်လို့တရားရေးဝန်ကြီးကဒီကနေ့တနင်္လာနေ့စပိန်ရုတ်တံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်။
ပြည်ထောင်နိုင်ငံမှာဆိုးမျိုးမှာတနင်္ဂနွေနေ့ကအမျိုးသမီးငယ်2ယောက်ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့ဆိုတဲ့အမျိုးသားကိုဒီတိုက်ခိုက်မှုမတိုင်ခင်2ယောက်ကရဲကဖမ်းဆီးခဲ့ပြီးပြန်လော့ပေးခဲ့တာဖြစ်ပါတယ်။အဲဒီတန်တရာရှိခံရတဲ့သူဟာနာမည်အမျိုးမျိုးရှိပြီးတော့သူ့ကိုဆိုင်တွေကကုန်ပစ္စည်းတွေကိုပတ်စံမပေးဘဲခိုးယူတယ်ဆိုပြီးပြည်သက်ရဲတပ်ဖွဲ့ကလင်းမျိုးမှာစက်တင်ဘာ29ရက်နေ့ကတားဆီးစစ်ဆေးခဲ့ပါသေးတယ်။ဒါပေမဲ့ဘာသက်တင်မှမပြနိုင်တဲ့အတွက်သူ့ကိုပြန်လော့ပေးခဲ့တာပါ။အဲ့လူကအလာဟူအက်ဘာလို့ဟောပြီးတော့မဆူးမျိုးရဲ့ဘူရာမှာအမျိုးသားနှစ်ဦးကိုဒါနဲ့အမျိုးသမီးနှစ်ဦးကိုဒါနဲ့ထိုးခဲ့တာဖြစ်ပြီးအဲ့နောက်တော့ပြင်သစ်စစ်သားတွေကသူ့ကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့သတင်းတွေကဆိုပါတယ် IS စစ်သွေးကြော်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့တရားဝင်သတင်းအေဂျင်စီကနေပြောကြားခဲ့ပါတယ်တိုက်ခိုက်ခဲ့တဲ့သူနဲ့တည်ဆုံးသွားတဲ့သူရဲ့နာမည်ကိုတော့ထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။ရဲကမဆူးမျိုးဘူရာယုံကြီးကိုပိတ်ပစ်ခဲ့ပြီးတော့ပြင်သစ်ပြည်ထောင်ဝန်ကြီးဂျေရာခလောမလဲမဆူးမျိုးကိုချက်ချင်းထွက်ခွာခဲ့ပါတယ်။ပြင်သစ်အာဏာပိုင်တွေကတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးစုံစမ်းစစ်ဆေးမှုတွေကိုစတင်ခဲ့ပေမဲ့ပြည်ထောင်ဝန်ကြီးကတော့ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်နဲ့တရားဝင်ကြေညာခြင်းမရှိသေးပါဘူးခင်ဗျာ။
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။ဒုက္ခသည်တွေနေရာရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထယ်ဖို့ရေးကော်မတီတရက်လည်းဖွဲ့စည်းမယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မိုဟာမက်အလီကအခုလိုပြောဆိုလိုက်တာပ
ါ Shimanto aur nirapatta sahayogitar bishoye alochona hoyeche ottonto ဖော်လို့ပြောဆိုအလ
ချနာနေဆက်တီတာအရင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အကြမ်းဖက်ဝါဒကိုလုံးဝလက်တင်မခံတဲ့မူဝါဒကိုထပ်လောင်းအာမခံပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုလည်းမကြခင်မှာသွားနိုင်ဖို့မျှော်လင့်ပါတယ်။အခုကိစ္စကိုနှစ်နိုင်ငံစလုံးကငြိမ်ငြိမ်ချမ်းချမ်းဖြေရှင်းလိုပါတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုခိုးလုံနေသူ၄သိန်းကျော်ရှိတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေးအတွက်ကိုလက်တင်မခံပါဘူး။မြန်မာဘက်ကထွက်ပြေးသူတွေကိုပြန်လည်လက်ခံရေးအတွက်1993ခုနှစ်ကနှစ်နိုင်ငံသဘောတူချက်အရပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကခေတ်ကာလအခြေအနေနဲ့လက်ရုံးညီတွေရှိရမယ်လို့ပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားခေါင်းဆောင်နဲ့ဆေးစပ်ညှိနှိုင်းဖို့ကြိုးစားပြီးတော့သူ့ရဲ့အချိန်တွေကိုဖျုံးပစ်နေတယ်လို့သမ္မတ Donald Trump ကပြောလိုက်ပါတယ်။အားမွေးထားပါ Rex ကျွန်တော်တို့လှုပ်ဆရာရှိတာကြီးလှုပ်ကြတာပေါ့လို့သမ္မတ Trump က Twitter မှာတနင်္ဂနွေနေ့ကရေးပါတယ်။အဲ့လိုအကျယ်တဝင့်ပြောကြားခဲ့ပြီးနောက်မှာပဲဒီ Rocket သမားနဲ့25နှစ်တာလုံလုံကောင်းကောင်းမွန်မွန်ဆက်ဆံလာခဲ့ပေမဲ့အလုံးမဖြစ်ခဲ့တဲ့အကြောင်းအရင်သမ္မတတွေဖြစ်တဲ့ ကလင်တန်ဘုတ်နဲ့အိုဘားမားလက်ထက်တုံးကလည်းအောင်မြင်မှုမရခဲ့ကြောင်းသူ့ရဲ့လက်ထက်မှာတော့အဲ့လိုမျိုးမအောင်မြင်တာမျိုးထပ်ပြီးအဖြစ်မခံနိုင်တော့ကြောင်းလည်းသမ္မတ Trump ကပြောပါရယ်မြောက်ကိုရီးယားဟာနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိစ္စဆွေးနွေးပြောဆိုဖို့လုံးဝစိတ်ဝင်စားဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်အမေရိကန်ဟာမြောက်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုနေတယ်လို့ဝန်ကြီးတယ်လီဆန်ကဖွင့်ပြောပြီးတဲ့နောက်နိုင်ငံသားရေးဌာနကအဲ့လိုပြောခဲ့တာပါနျူကလ িয়ার ကိမဲ့ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ဖို့စိတ်ဝင်စားတယ်ဒါမှမဟုတ်အစဉ်သက်ရှိတယ်ဆိုတဲ့အရေးလက္ခဏာမျိုးမြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကလုံးဝမပြဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Nowak ကလည်းထုတ်ပြန်ချက်တစ်ခုမှကြေညာထားပါတယ်ခင်ဗျာ
2018ခုနှစ်ရဲ့ဆေးပညာရပ်ဆိုင်ရာနိုဘဲဆုကိုအမေရိကန်သိပ္ပံပညာရှင်၃ဦးကရရှိသွားပါတယ်။တက်ရှိတွေရဲ့ဇီဝကံမဖြစ်စဉ်ကိုထိန်းချုပ်တဲ့မော်လီကျူးစနစ်ကိုတွေ့ရှိခဲ့တဲ့အတွက် Jeffrey Hall, Michael Rosenfeld နဲ့ Michael Yan တို့၃ဦးဟာဆေးပညာရပ်ဆိုင်ရာနိုဘဲဆုချီးမြှင့်ခံရတာပါ။ဒီသိပ္ပံပညာရှင်၃ဦးဟာရင်ခေါင်ငယ်တွေကိုဥပမာစံပြုတ်ထားပြီးတော့နိစ္စဒူဝဇီဝလဲပတ်မှုဖြစ်စဉ်တွေကိုထိန်းချုပ်တဲ့မျိုးဗီဇတစ်ခုကိုဖော်ထုတ်ပြနိုင်ခဲ့တယ်လို့နိုဘဲကော်မတီရဲ့ရွေးချယ်ရေးကြေညာချက်မှာဖော်ပြထားပါတယ်ရှင်ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်American ပြည်တော်စုနေဗာဒါပြည်နယ်လတ်စဗီဂတ်စ်မြို့ကတနင်္ဂနွေနေ့ညအုပ်ပိုင်းမှာကျင်းပတဲ့ဂီတပွဲတော်တစ်ခုမှာပြစ်ခတ်မှုဖြစ်တာကြောင့်လူ50ထဲမနည်းသေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းလတ်စဗီဂတ်စ်မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်ဂီတပွဲကျင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်ကနေတိုက်ခိုက်သူက200ယူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲကသတင်းထောက်တွေကိုပြောပါရယ်အခုလိုဂီတပွဲတော်မှာပြစ်ခတ်မှုဖြစ်နေတဲ့အချိန်မှာပဲဖြစ်နေတဲ့နေရာနဲ့မလန်းမကန်းမှာရှိနေတဲ့ Win Hotel ကနေအလုပ်ပြန်လာခဲ့သူလတ်စဗီဂတ်စ်ဒေသခံကိုနေလင်းကိုလမ်းတလျှောက်ရဲလုံခြုံရေးတွေထူထပ်စွာချထားတာကိုမြင်တွေ့ခဲ့ရတဲ့သူတွေ့ကြုံခဲ့ရတဲ့ Las Vegas ရဲ့လုံခြုံရေးအခြေအနေနဲ့ Las Vegas မှာနေထိုင်သူတွေစိုးရိမ်နေကြတဲ့အနေအထားတွေကို VOA မြန်မာပိုင်းကမဆူမုံကဆက်တွေ့မြင်မြင်တဲ့အခါသူကအခုလိုစပြောပါတယ်
။သူတို့ဖြစ်တာ Sendai Seminar ကဖြစ်တယ်လို့ကျွန်တော် Sendai Seminar မှာဖြစ်တယ်ပြောတယ်။ပြေးလွှားနေတဲ့အချိန်မှာအဲ့လိုပြေးလွှားနေတဲ့အချိန်မှာကျွန်တော်ကလည်းပြန်လာတာ။ဟိုကျွန်တော်ကပြန်လာတော့ဟို Sendai ဘွဲလောက်ပေါ့နော်ကျွန်တော်ကအလုပ်ကပြန်လာဝင်းကပြန်လာအဲ့တော့ပြန်လာတဲ့ကွာဟိုကျွန်တော် security officer ကျွန်တော်ဟိုတယ်မှာလည်းရှိတယ်သူတို့ကကျွန်တော်ပြောတယ်ဟိုနေ့ဟိုမှာ active shooting ရှိတယ်ဟိုနေ့ Manly Bay ဘက်မှာဖြစ်နေတယ်အဲ့တော့တရိပ်ထားပြီးသွားတော့ပြောတယ်အဲ့ဒါကျွန်တော်တို့လည်းအဲ့ဒါကျွန်တော်ကပြန်လာဒါပေမဲ့အဲ့ဒီကျွန်တော်သွားတဲ့နေရာအဲ့ဒီ Las Vegas Bullet Park ကိုသွားတာမဟုတ်ကျွန်တော်အဲ့ဒါကိုကြော်ပြီးတော့ဟိုနေ့ I-15 ကိုဝင်လာ I-15 ကျော်သွားဟုတ်ကဲ့တော့ဘောင်းတော့ပိတ်ထားတယ်ပိတ်ထားပြီးကားတွေလည်းအကုန်လုံးပြည့်ကျက်နေရဲရဟိုဘက်အဝင်တွေပိတ်ထားတာပေါ့နော်တော့ဘောင်းဝင်တွေတော့ထွက်တယ်ဟုတ်ကဲ့ပြန်လာတဲ့အချိန်မှာအဲ့ဒါတင်းလည်းကြားပါလေကျွန်တော်သားလည်းကျွန်တော်ဘုန်းဆက်တယ်ပြည့်မှာအဲ့ဘက်မှာရှူလင်းဖြစ်တဲ့အဖေမသွားနဲ့ပေါ့နော်အဲ့ဘက်မသွားနဲ့မသွားအဲ့ဒါငါမသွားဘူးလို့သူလည်းအဲ့ဘက်ကပြန်လာကျွန်တော်တို့လည်းပြန်လာပေါ့နော်အင်းလေးရောက်တော့အဲ့မှာတင်းနဲ့မှတော့ပါနေပြီပြည့်မှာပြစ်တာတွေလည်းကြားနေရတယ်ပြည့်မှာပြစ်တဲ့ဟိုနေမှာသူတို့စီးနေပြနေပေါ့နော်ဒီလိုမှာ
ဟုတ်ကဲ့အကိုအဲ့တော့အကိုကဒီ Las Vegas မှာဒီမှာလှုပ်လှုပ်နေရတယ်ကိုဟုတ်
အော်ဝင်းပါလို့တော့ဗျ
ာခုဖြစ်သွားတဲ့နေရာနဲ့ကလေဘလောက်လောက်များဝေးလဲနောက်ပြီးတော့အဲ့ဒီနေရာကဒီလိုမျိုးဂီတပွဲတော်တွေနောက်ပြီးတော့ခုနလိုမျိုးဒီလူစုလူဝေးနဲ့လုပ်တဲ့အခမ်းအနားတွေလုပ်လို့ရှိလားကိုဟုတ်အဲ့ဒီအခြေအနေလေးလည်းပြောပြပေးပါဦ
းဟုတ်ကဲ့အဲ့ဒီနေရာရှိတယ်အခုကမန်လေးဘေးဆိုတော့ဘယ်ဘက်တောင်ဘက်ကြပါဘောနော်လက်သေးရဘူးလားဗျာတောင်ဘက်ကျွန်တော်ကတော့ north ကိုနည်းနည်းရောက်တယ်ဘလောက်လောက်ဝေးမလဲဆိုတော့မှန်းကြည့်ကျွန်တော်ဆိုတော့3မိုင်လောက်ဝေးမယ်3မိုင်လောက်ဝေးမယ်ထင်တယ်ကျွန်တော်မှန်းကြည့်ပြောတာနော်သူကအုံးနေပြစ်တဲ့လူကကျွန်တော်သူတို့ရဲပြောတာပြစ်တဲ့လူကမန်လေးဘေးဟိုတယ်ကနေပြစ်တာ32ထက်ကနေပြစ်တယ်လို့ပြောတယ်အဲ့ concept လုပ်နေတာကအဲ့လို country concept လုပ်နေတာ Lexa ရဲ့ရှေ့ဆိုတော့မန်လေးဘေးနဲ့ဆိုလို့ရှိရင်နှစ်ဆောင်တော့ကြာတာပေါ့နော်အဲ့ဒါနေသူပြစ်တယ်လို့ပြောတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအကိုပြန်လာတဲ့အချိန်မှာဒီလိုလုံခြုံရေးတွေလမ်းမှာလဲတခြားလုံးတွေ့ခဲ့တယ်ဆိုတဲ့ခါကျတော့ Las Vegas မှာရှိနေတယ်ပေါ့နော်ဒီလူတွေအနေနဲ့ဒီလောလောဆယ်အခုပြစ်ခတ်မှုလဲဖြစ်သွားတယ်ဆိုတော့အကိုအနေနဲ့ကောဘယ်လောက်ထိစိုးရိမ်မှုရှိပါလဲ
ဟုတ်ကဲ့ကျွန်တော်စိုးရိမ်တော့ဗောကျွန်တော်တို့ကတော့သိတယ်မှန်ဒီဟာအဲ့ဒီအမင်းဆိုတော့ tourist အများကြီးလာနေတဲ့အချိန်နောက်ပြီး concept ကလည်းအဲ့မှာ concept လုပ်နေတဲ့အချိန်ကိုသူကမှတ်ပြစ်တာဗျအဲ့တော့ကျွန်တော်လည်းတော်အားလုံးကစိုးရိမ်နေဗျာဘယ်လိုလူတွေတယောက်တယောက်မေးနေကြတာဗောသူကအမင်းဘယ်လိုလဲအဆင်ပြေ okay လားဘာလားအကုန်လုံးတက်စီပို့ပြီးမေးနေကြတယ်ဆိုတော့ hotel တွေကဘယ်လိုလဲဆိုတော့ hotel တွေကအားလုံးက lockdown လုပ်လိုက်တယ် တရားလူလည်းအထက်မွေရအောင်အတွေ့အလူလည်းအပြင်းမထွက်အောင်အလုံးလုတဲ့လူပဲဖြစ်ဖြစ်လာတဲ့လူပဲဖြစ်ဖြစ်အဲ့တော့ခင်ဗျစိုးဝင်ကြတော့ပေါ့အကုန်လုံးကတွေ့ရမှာဒီမှာတကယ်အများကြီးသူပထမပြောတာအများကြီးဖြစ်တယ်လို့ပြောတာအများကြီးဖြစ်တဲ့နေရာကြီးအများကြီးဖြစ်တယ်လို့ပြောတယ်ဒါပေမဲ့နောက်တော့အခုရဲမှုပြောတာကတော့ခင်ဗျတနေရာလေးဖြစ်တာတဲ့တနေရာလေးဖြစ်တာကနောက်ခင်ဗျတခြားနေရာလေးမရှိပါဘူးလို့သူကပြောတယ်အဲ့တော့နည်းနည်းတော့နည်းနည်းစိုးဝင်ရတာနည်းနည်းစိုးဝင်တော့ကြာသွားတော့ဗျာဒါပေမဲ့ပထမပြောတော့နှစ်ယောက်သေးတယ်နောက်တော့ဖြည်းဖြည်းနဲ့များလာမရှင်းကျန်တဲ့ဆွဲလို့ဆွဲတယ
်ခိုနေလင်းကဒီခုလက်စပီကာမှာနေတာဘယ်လောက်များကြာပြီလဲကို
အာကျွန်တော်က2001ဆိုတော့16နှစ်ရှိပါတယ်ကျွန်တော်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီလိုအဆုလိုက်ပြုံလိုက်ပေါ့နော်ဒီလိုဒီဂီတပွဲတော့လုံနေတဲ့အချိန်မှာအပေါ်ကနေအဲ့လိုမျိုးပြစ်တဲ့ဟာမျိုးခတ်တဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးဒီလောက်ကြီးကြီးကျယ်ကျယ်ဖြစ်တဲ့ဟာမျိုးကြုံခဲ့ဘူးလားကိုဟုတ
်ကြုံဘူးပေါ့ဗျာတခါမှမကြုံဘူးပေါ့အရင်ကနည်းနည်းပါးပါးလေးလိုရှိရပေါ့ဗျာတစ်ချက်ဒီလိုမျိုးအဲ့လိုမျိုး mass shooting ရတာတခါမှမကြုံဘူးအားလုံး shock ဖြစ်တယ်အကုန်ကျွန်တော်တို့အားလုံ
းဟုတ်ကဲ့အခုအဲ့တော့အကိုတို့ဒီမနှစ်ပိုင်းကြာလို့ရှင်ဒီအလုတ်သွားတာမျိုးတို့ဒီလာတာမျိုးတို့ပေါ့နော်ဘလောက်ဘလိုများသူတို့ဘက်ကနေပြီးတော့အခုလက်ရှိကဒီ last speaker ကဒီရဲဝန်ထမ်းဒီရဲဌာနဘက်ကရောလုံခြုံအောင်လုပ်ထားပေးမယ်လို့ထင်လားသူတို့တယောက်ကလည်းလွတ်နေတယ်လို့ဆိုပြီးတော့ပြောထားတာလည်းရှိတော့လေဟုတ
်ဟုတ်ကဲ့ဟိုနေအမျိုးသမီးအားကလွတ်နေတယ်ပြောခုနကဟိုဘလိုကားနံပါတ်တွေရောသူ့နံပုံတွေရောမတူမလာတယ်သူ့တွေ့ရင်ကြောင်းကြဖို့တော့လာတယ်ဟိုနေအစ်မအများကြီးတွေအများကြီးပဲကျွန်တော်တို့ဟိုတယ်ရဲ့ဂျမ်းမဲ့ဝင်လာရောထွက်တာရောသူတို့စကင်တိုင်းနေတွေပါတယ်လည်းရှာတယ်အဲ့လိုမျိုးကျွန်တော်တို့ဟိုတယ်ငကိုတွေကလုတ်တယ
်ဟုတ်ကဲ့အခုကောအခုအကိုနောက်ဆုံးအခုပြန်လာတဲ့အချိန်မှာလမ်းမှာလုံလုံကြုံရေးအခြေအနေဘယ်လိုရှိလဲကော
strip ပေါ်မှာတော့အများကြီးပေါ့ strip ပါတလန်တလန်လေးပါပဲအဲ့ဖြစ်တာမန္တလေးဘေးဘက်မှာဖြစ်တယ်ကျွန်တော်တို့ကဟိုအလဲလောက်ပါ
အခုဒီလိုမျိုးဖြစ်သွားတဲ့အပေါ်မှာဒီအကိုလည်းဒီ less bigger ကဒီဒေသခံတယောက်အနေနဲ့ပေါ့နော်အခုလိုအကြမ်းဖက်တိုက်ခိုက်မှုအထူးသဖြင့်ဒီလိုဂီတပွဲတော်မှာပျော်ရွှင်ပြီးတော့မှအခုလိုပြစ်ခတ်မှုဖြစ်တဲ့ပုံမှာအကိုအနေနဲ့ပေါ့နော်ဒေသခံတယောက်အနေနဲ့ရောဘယ်လိုများဟိုခံစားရပါလဲဘယ်လိုပြောချင်တာရှိပါလဲဒီတိုက်ခိုက်မှုအပေါ်မှာ
ကျွန်တော်တို့ကဗျာကျွန်တော်တို့ကဒီမှာဒီမျိုးကသိရတဲ့ဗျာအလုံးအဲ့ကံမှာဒီလိုမျိုးအလိုမျိုးအကြမ်းဖက်တိုက်ခိုက်တယ်ဆိုရင်တော့အလုံးအတွက်ပဲကောင်းမလဲအစ်မဒီမှာနေတဲ့လူအတွက်လည်းမကောင်းဘူးလာတဲ့လူလည်းမကောင်းဘူးအလုံးဆိတ်တာဖြစ်တာပေါ့လူတိုင်းအခုကတော်လေးကိုဝန်းနေကြတယ် biggest part အစ်မ
Las Vegas ဒေသခံကိုနေလင်းကိုမဆုံမမင်းမြန်တင်ပြတော့တာပါခုတော့ Spain နိုင်ငံကဆန္ဒအခွင့်အရေးတစ်ခုအကြောင်းတင်ပြပါမယ် Spain နိုင်ငံကနေ Catalonia ဒေသလူလာရေးရယူဖို့အတွက်လူဒဘောရာဆန္ဒခံယူပွဲကိုတနင်္ဂနွေနေ့ကကျင်းပရမှာစပိန်နိုင်ငံကခွဲထွက်ဖို့ဖက်ကအနိုင်ရခဲ့တယ်လို့ကက်တလန်ကောင်းဆောင်ကာလတ်စ်ဒီပစ်ချ်မွန်စ်ကပြောပါရယ်စပိန်အစိုးရကတော့ဒီလူမှုဆန္ဒခံယူပွဲမှာမဲပေးဖို့တာမြင့်ခဲ့တယ်လို့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မငြင်းညွတ်ဘူးဆိုပြီးလုံခြုံရေးနဲ့အတူတူနှိမ့်နှင်းရေးရဲတွေဆီလုပ်ပြီးတော့မဲပေးပွဲကိုဖြိုခွင်းခဲ့ပါရယ်စပိန်ရဲတွေရဲ့အကြံဖက်နှိမ့်နှင်းမှုကြောင့်ရနိုင်ချီတဲ့မဲပေးသူတွေတန်ရာရသွားတဲ့အကြောင်းဆလာတီဆာဟုတ်ရဲ့တင်လွှာကိုကောင်းအောင်ကတင်ပြထားပါရယ်
စပိန်နိုင်ငံမြောက်ပိုင်းကက်တလိုနီးယားဒေသကလူမှုဆန္ဒခံယူပွဲကိုဖြိုခွဲဖို့စပိန်အစိုးရကထောင်ထဲချီတဲ့လူမျိုးရေးတပ်ဖွဲ့တွေကိုဆင်လွတ်ခဲ့ပါရယ်။ဒါပေမဲ့လူအများစုကတော့သူတို့သဘောထားဆန္ဒတွေကိုလာရောက်မဲပေးခဲ့ကြပြီးနေရာတချို့မှာတော့လုံခြုံရေးရဲတွေနဲ့ပြည်ပခန့်တွေဖြစ်ပွားခဲ့ပါရယ်။ဒီကနေ့မှာတော့ကက်တလိုနီးယားသမ္မတကာလတ်စ်ပူဒမန်ကလူမှုဆန္ဒခံယူပွဲမှာအနိုင်ရလိုက်တာကြောင့်သူတို့အနေနဲ့တရားနိုင်ငံဖြစ်ရည်တည်ခွင့်ရှိတယ်လို့ညင်ညာလိုက်ပါရယ်
။ Consequencia
နောက်မကြခင်ရက်ပိုင်းမှာကျွန်တော်တို့အစိုးရအဖွဲ့အနေနဲ့ဒီကနေ့မဲရလတ်တွေကိုလူလူရဲ့သဘောဆန္ဒနဲ့ရွေးချယ်ထားတဲ့ကက်တလန်လွှတ်တော်ကိုပေးပို့သွားပါမယ်။ဒါမှသာဆန္ဒခံယူပွဲလုံထုံးလုံနီးတွေနဲ့အညီအကောင့်ထဲပေါ်သွားနိုင်မှာပါ
။စပိန်ဝန်ကြီးချုပ်မာရီယာနိုရီဝိုက်ကတော့ကက်တလိုနီးယားဒေသကတရားခွဲထွက်ခြင်းနေကြတဲ့အစိုးရဟာဒီမိုကရေစီစနစ်ရဲ့အနှစ်သာရကိုပြည့်ရည်ပြုနေကြတယ်လို့တနင်္ဂနွေနေ့ကစပိန်မှာလူမှုဆန္ဒခံယူပွဲမရှိခဲ့ဘူးလို့ပြောပါရယ်
။ Hemos cumplido
ကျွန်တော်တို့တာဝန်ဝတ္တရားအတိုင်းဆောင်ရွက်ပြီးပါပြီ။စကတဲ့ကဥပဒေအတိုင်းသာဆောင်ရွက်ခဲ့တာပါ။သူတို့အနေနဲ့တရားမဝင်လူမှုဆန္ဒခံယူပွဲကျင်းပဖို့ကြိုးစားဆောင်ရွက်ခဲ့တယ်လို့ပဲ။ဒီမိုကရေစီနိုင်ငံတနိုင်ငံအနေနဲ့ဒီလိုရပုံမှာပြည့်ပြတ်သားသားဆန့်ကျင်ခုခံဖို့အခြေအနေတွေရှိပြီးသားဆိုတာကိုပြသလိုက်တာလည်းဖြစ်ပါရယ်။
စပိန်ဆိုရရဲ့အဂျမ်မရန်ကင်တွေမှုတွေကိုကက်တလိုနီးယားနိုင်ငံရေးသမားတွေကပြစ်တင်ဝေဖန်ပြီးစပိန်ဆိုရရဲ့ပြုမှုကင်တွေပုံနဲ့ပတ်သက်လို့ဥရောပသမ္မတအနေနဲ့ဆန့်ကျင်ရှုတ်ချဖို့တောင်းဆိုသွားမယ်လို့ပြောပါရယ်စပိန်မှာကက်တလိုနီးယားဒေသဟာကျွယ်ဝချမ်းသာတဲ့နေရာဒေသတစ်ခုဖြစ်ပြီး2010ခုနှစ်ကစလို့ကိုပိုင်စီရင်အုပ်ချုပ်ခွင့်အချို့လက်လွတ်လာရတာပါအဲဒီနောက်9နှစ်အကြာမှာတော့ကက်တလိုနီးယားရွေးကောက်ပွဲမှာခွဲထွက်ခြင်းသူတွေကအနိုင်ရခဲ့ပြီးတဲ့နောက်တီးကြလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့အခုလိုဆန္ဒခံယူပွဲကျင်းပတာပါစပိန်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ခွဲထွက်ခွင့်မရှိဘူးလို့ရေးသားထားပါတယ်မြို့ရမက်ဒရစ်မှာလည်းဒီလူမှုဆန္ဒခံယူပွဲကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့လည်းကက်တလိုနီးယားဒေသခွဲထွက်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှထောက်ခံမှုတွေရနေပါတယ်စကော့တလန်မြို့ရအီဒင်ဘာ့ဂ်မှာကျင်းပတဲ့ဆန္ဒပြပွဲမှာပါဝင်သူစိုညာကက်ကလင်က
I think that all places in the world
Basque Catalonia Scotland နဲ့ Palestine ကတ်ဒစ္စတန်ကဘာကြီးတွေကဘယ်နိုင်ငံမှဖြစ်ဖြစ်
သူတို့အနေနဲ့နိုင်ငံအဖြစ်ရည်တည်ခွင့်ရှိတယ်လို့ဒီလှုပ်ရှားမှုတွေအားလုံးကိုလည်းကျွန်မထောက်ခံပါတယ်
။စပိန်လူမျိုးရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုကိုဥရောပခေါင်းဆောင်အချုပ်ကပြစ်တင်ဝေဖန်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီလူဆန္ဒခံယူပွဲဟာဒီမိုကရေစီစနစ်42နှစ်ကြာကျင့်သုံးလာတဲ့စပိန်နိုင်ငံအတွဲအကြီးမားဆုံးနိုင်ငံရေးစိန်ခေါ်မှုတစ်ရက်လည်းဖြစ်လာပါတယ်ခင်ဗျာ။
ရရှိမြန်ခင်ရခိုင်မြောက်ပိုင်းခြေနေတဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာပွဲရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးဖြူပြင်းပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်ကာနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလူသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ည9:00နာရီမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ပြည်တွင်သတင်းဆောင်တာတွေပဲဆက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နယ်စပ်မှာတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကပ်ဆိုးကြီးကြောက်ရွံ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းကမ္ဘာစာနာရေးခအစီအစဉ် WFP ရဲ့အကြီးအကဲကသတိပေးပြောကြားလိုက်ပါရယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုရင်ရောက်ရှိနေတဲ့ WFP အကြီးအကဲဒေးဗစ်ဘေးစလီကဒုက္ခသည်တွေအတွက်နောက်ထပ်6လစာစာနာရေးခထောက်ပံ့မှုဒေါ်လာ85သန်းအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်။မအင်ဂျင်နိုင်ကတင်ပြထားပါရယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေကြောင့်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးရှိနေပြီးသူတို့အတွက်နိုင်ငံတကာရဲ့အရေးပေါ်အကူအညီအလွန်လိုအပ်နေတယ်လို့ဒုက္ခသည်စခန်းတွေရှိကိုယ်တိုင်ရောက်ရှိနေတဲ့ WFP အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘစ်လေးကတနင်္ဂနွေနေ့ကသတင်းထောက်တွေကိုခုလိုပြောပါတယ်
You're talking about 4 or 5
ဒီကနေ့9သိန်းလောက်အထိရှိနေတဲ့ဒုက္ခသည်တွေကိုနေ့စဉ်နေ့တိုင်းစာနာရေးခါထောက်ပံ့နေတာပါဘင်္ဂလားဒေ့ရှ်တနင်္ဂနွေနေ့မလုပ်နိုင်ပါဘူး။နိုင်ငံတကာအတိုင်းဝန်ဘက်ကအင်းနဲ့အားနဲ့ဝိုင်းဝန်းလှုပ်ဆောင်ပေးရမှာဖြစ်ပါတယ်။လက်ရှိမြေပြင်အခြေအနေမှာအလွန်အခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူတွေ NGO တွေပုဂ္ဂလိကအဖွဲ့အစည်းတွေကုလသမဂ္ဂနဲ့တခြားအဖွဲ့တွေကိုနိုင်ငံတကာအတိုင်းဝန်ကဝိုင်းဝန်းကူညီရမှာဖြစ်ပါတယ်
။အကယ်၍နိုင်ငံတကာအတိုင်းဝန်ဘက်ကအချိန်မီအကူအညီတွေမပေးနိုင်ဘူးဆိုရင်ဒုက္ခသည်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုရင်ဆိုင်ရဖို့ရှိကြောင်းDavid Bisley ကအခုလိုပြောပါတယ
် Just for example on the World Food Program we're going to need
FP ကိုပဲဥပမာပေးရမယ်ဆိုရင်လာမယ့်9လ6လအတွင်းစားနပ်ရိက္ခာအတွက်ပဲဒေါ်လာ85သန်းလိုနေပါတယ်နောက်ပြီးလမ်းမဆက်သွယ်ရေးကောင်းမွန်ဖို့နေထိုင်စရာရရှိဖို့အတွက်လည်းလိုအပ်ပါတယ်အဲ့ဒီအတွက်တကမ္ဘာလုံးရဲ့ပံ့ပိုးမှုလိုအပ်ပါတယ်ကျွန်တော်တို့တကယ့်ကိုလူသားချင်းစာနာမှုဆိုင်ရာအရာမအခက်အခဲကြီးကိုရင်ဆိုင်နေရတာပါကျမရေးဆောင်ရှောက်မှုကနေအာဟာရပြည့်ဝတဲ့တန်ရှင်းတဲ့တောက်သုံးရေးမင်းလာရည်နဲ့နေထိုင်စရာအိမ်တွေကိုမရခဲ့ဘူးဆိုရင်ဒီပြဿနာဟာထိ ंछ ုပ်အပ်ခက်ခဲတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးအဖြစ်ပြောင်းလဲသွားနိုင်ပါတယ်
။ပြီးခဲ့တဲ့လကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်လုံခြုံရေးစခန်းတွေကိုရိုဟင်ဂျာစစ်သွေးကြအုပ်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းတဲ့စစ်စင်ရေးတွေကြောင့်တလအတွင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တန်းတဝက်နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါရယ်။ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်တောင်ဘက်စွန်းမှာရှိတဲ့ဝေးလံခေါင်ဖျားတဲ့ကျွန်းဖြစ်တဲ့ရှာပိုရီဒရစ်ကိုလှေတွေနဲ့ရောက်ရှိလာတာဖြစ်ပါတယ်။တစ်သားနဲ့လှုပ်ထားပြီးအရှေ9မီတာရှိတဲ့လှေတစ်စင်းကိုလူအယောက်90လောက်တင်ဆောင်ပြီးညဘက်အချိန်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံချားထားတဲ့နတ်မြေဝမ်းကို၃မိုင်ခွဲကျော်လောက်လှော့ခတ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာကြတာဖြစ်ပါရဲ့ရှင
်။မအင်ဂျင်နိုင်ပါရှင်။ရှီခိုင်ပြည်နယ်မြောက်ပိုင်းမှာအဂိုလာအတွင်းနဲ့ကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့သတင်းတွေနဲ့နိုင်ငံတကာကသုံးသပ်ဝေဖန်ပြောဆိုမှုတွေမှာကွဲလွဲချက်တချို့ရှိနေပါရယ်။ထိပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကဘလို့သုံးသပ်ကြတယ်လဲဆိုတာမအေးအေးမကမင်းမြန်တင်ပြထားပါရယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းလည်းဖြစ်တဲ့ဘင်္ဂလားမြန်မာနယ်စပ်မှာနေကြဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်တွင်းကဒုက္ခသည်အရေးကိစ္စတွေအကြမ်းဖက်မှုကိစ္စတွေဟာတစ်ဆက်တည်းဖြစ်လာခဲ့ပါတယ်ဒီအတွက်အကြမ်းဖက်မှုတွေကိုနိုင်ငံတကာကရှုတ်ချနေပေမဲ့လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအကြီးအကျယ်ဝေဖန်မှုတွေခံနေရတာပါမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက KNU ကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌပထိုးကွယ်ထူးကတော့ရခိုင်ပြည်အရေးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုစုစည်းထားချက်တွေရှိနေပြီဖြစ်တဲ့အကြောင်းခုလိုပြောပါတယ်
။လောလောဆယ်ကတော့ဒီစစ်သားရဲ့ဥဒေကြောင့်ရတော့ဆောင်ရွက်မှာလေတစ်သက်ကလည်းလူတိုင်းရဲ့ဆန္ဒမှုဒါတွေကလည်းဒီကိစ္စတွေကိစ္စပေါ်မှာထားမဲ့သဘောထားလို့ရှိနေတယ်။နောက်ဆုံးနဲ့လည်းအရေးအဆုံးထိခါနဲ့ဒီလိုရှိတဲ့ကိစ္စတွေကျွန်တော်တို့အဲ့ဒါလည်းပုံကမ်းနဲ့ချက်ချက်ပေါ့။ကျွန်တော်စီးကြည့်လို့ရှိနေတယ်။ကျွန်တော်တိုင်းပြည်နဲ့ကိုယ်ပိုင်နဲ့ဒါလည်း very sensitive ဖြစ်တယ်လို့ကျွန်တော်ကသဘောထားထုတ်ပြန်လို့ရှိရင်လည်းအဲ့ဒီစီးကြည့်ရပုံမှာချိန်ဆမှာဘယ်လိုကျွန်တော်လုပ်မလဲ။တ
ိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အနေနဲ့မြန်မာပြည်ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေပေါ်မှာထောက်ခံမှုဝေဖန်မှုကန့်ကွက်မှုတွေမရှိဘဲတိတ်ဆိတ်နေတယ်လို့လည်းသတင်းတွေကထွက်ပေါ်နေတာပါ။ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကတော့မြန်မာအစိုးရနဲ့နိုင်ငံတကာရဲ့ပြောဆိုချက်တွေဟာတစ်ထက်တည်းမကျတဲ့အပေါ်မှာလေ့လာစောင့်ကြည့်နေသေးဖြစ်တယ်လို့ဆိုပါရစေ။နှစ
်ဖက်ကနိုင်ငံတကာရဲ့ပြောဆိုချက်နဲ့ပမာအစိုးရရဲ့ပေါ့နော်ဒီအစိုးရရဲ့ပြောဆိုချက်ကတစ်ထက်တည်းမကျတော့အဲ့လေကျွန်တော်တို့ကဒီတာကိုစောက်ကြည့်နေတယ်။ဒါမှကျွန်တော်တို့ဒါလူသားချင်းပြည်နေတော့ဟိုစာနာတာပေါ့လေစိတ်တော့စိတ်မကောင်းဘူးပေါ့ဒီလိုဖြစ်ဖြစ်ကြတယ်။ဒါမှမဟုတ်ဘယ်သူချောက်လို့ဘယ်ချောက်ချောက်လို့ဖြစ်လဲတယ်ဆိုတာကကျွန်တော်တို့ကုဒီတိလိလာသုံးတက်နေတဲ့ကာလဖြစ်နေတယ်လေ။ဒါမှမဟုတ်ကျွန်တော်တို့ကလည်းဒီလိုဖြစ်တဲ့စာနာကြတာပေါ့။ဒါမှမဟုတ်တကယ်လက်တွေ့မှာဘယ်သူကပြုလုပ်ခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့ဒါကစူးစမ်းစစ်ဆေးလိလာနေစေစောက်ကြည့်နေစေဖြစ်နေတယ်ခဲ့
။ရခိုင်ပြည်နယ်အတွင်းမှာ2022ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါဖြစ်ပွားခဲ့ရတဲ့အတွက်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလာမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတပ်ဖြတ်မှုအကြမ်းဖက်ခံရမှုတွေကိုခံခဲ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။တစ်ချိန်နဲ့တစ်ပြိုင်နက်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတချို့ရှိနေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဒုက္ခတွေပြဿနာတွေကလည်းရှိနေတာပါ။ဒါအပြင်တိုင်းရင်းသားဒေသအလုံးနီးနီးမှာနေမြေတည်ငြိမ်မှုတွေကဦးစားပေးဆောင်ရွက်နေရခြင်းဖြစ်တယ်လို့မြမအစိုးရနဲ့လည်းငင်းငယ်လုပ်ငန်းစဉ်တွေကိုဆောင်ရွက်နေရခြင်းဖြစ်တာကြောင့်လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတော့မယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ရှင်။
မအေးအေးမမေးမြန်းတင်ပြတော်တော်ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်းကြအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမတင်ရထိုက်ကပြောပြပေးပါအောင်။
အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လတ်စ်ဗေဂတ်မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့တနင်္ဂနွေနေ့နောက်ပိုင်းကအမျိုးသားတဦးကပြစ်ခတ်တာကြောင့်အနည်းဆုံးလူ90သေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းဖြေကပြောပါရတယ်။ဒီပြစ်ခတ်မှုဟာဆိုရင်အမေရိကန်သမိုင်းမှာအသေးအပြောက်အများဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်။ဂီတပွဲချင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာတိုက်ခိုက်သူကနေရာယူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Las Vegas မြို့တော်ရဲတပ်ဖွဲ့အကြီးအကဲကသတင်းထောက်တီးကိုပြောပါတယ်။တနတ်သမားကတော့အသက်64နှစ်အရွယ် Stephen Paddock ဖြစ်ပြီးသူ့ရဲ့နောက်ကျောင်းယာစဝင်ကိုအာနာပိုင်တို့စစ်ဆီးနေဆဲဖြစ်ပါတယ်။ Spain နိုင်ငံကနေ Catalonia ဒေသခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောပါတယ်။ဒါပေမဲ့ Spain အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှာလို့လဲကော်မရှင်ကတိုက်တွန်းပါတယ်နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့တနင်္လာနေ့မှာပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒုက္ခသည်တွေနေရာရင်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထယ်ဖို့ရေးကော်မတီတရက်လည်းဖွဲ့စည်းမယ်လို့ပြောဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ View American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိ line 2 meter 24 kHz နှစ်33ည line 2 meter 25 kHz 11965 line 2 meter 51 kHz 5995တို့ကနေတည်းထုတ်လွှင့်ပေးတော်အောင်ပါသောတာရှင်များနဲ့တကွမြမပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.